ဇင်ဘာဝေသမ္မတအင်မာဆန်မန်နန်ကာကွာဟာအစိုးရတည်းရဲ့ထိတ်တန့်ယာယီတွေကိုစစ်ဖက်ဆိုင်ရာအစ်မြင့်ရာရှိတွေကိုတာဝန်ပေးရလိုက်တဲ့အကြောင်းနိုင်ငံမဲ့ရုံးမြင့်တန်ကြားကကြေညာလိုက်ပါတယ်။မနေ့နောက်ပိုင်းကကြေညာချက်အရဖွဲ့ဝင်22ဦးပါဝင်တဲ့အစိုးရအဖွဲ့ထဲမှာအတိုက်ခံတွေပါဝင်တာမတွေ့ရတဲ့အတွက်သမ္မတဟောင်းရောဘတ်မူဂါဘီနဲ့မတူဘဲနိုင်ငံရေးမှာအများပါဝင်ခွင့်ရမယ့်အခြေအနေမျိုးသမ္မတတစ်ကဖန်တီးပေးလိမ့်မယ်လို့မျှော်လင့်နေတာတွေလည်းမေးမိန်သွားပါတယ်။ဇင်ဘာဝေနိုင်ငံကိုနှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့အသက်93နှစ်အရွယ်မူဂါဘေကိုတော့စစ်တပ်ကဖျက်ချလိုက်ပြီးအာဏာရဇနု PF ပါတီတွေကလွှတ်တော်ကိုယ်စားလှယ်တွေကပါထောက်ခံမှုမပေးတော့ဘဲနိုင်ငံရေးအရဖိအားပေးတာတွေခံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲယာရုကနှုတ်ထွက်သွားခဲ့တာပါ။မူဂါဘေကိုနေမှာအခြေချုပ်ထိန်းသိမ်းထားပြီးအစိုးရအာဏာကိုစစ်တပ်ကထိန်းချုပ်လိုက်ကြောင်းအစိုးရပဲရုံးမြင့်တန်းကြားမှာကြေညာခဲ့တဲ့ကြီးတက်စစ်ဘုချုပ်စူပီစီယိုမိုယိုကတော့နိုင်ငံခြားရေးဝန်ကြီးဖြစ်လာပါတယ်။လီတက်စီဦးစီးချုပ်ပရက်ဆန့်ရှေကတော့မြန်မာနဲ့စက်ပြိုးရေးဝန်ကြီးဖြစ်လာခဲ့တာပါ။လီတက်ဦးစီးချုပ်ဟာသမ္မတဟောင်းမူဂါဘီလက်ထက်မှာအရသာ2000လောက်တည်ဆုံခဲ့ရတဲ့ဇင်ဘာဝေနိုင်ငံအနောက်ပိုင်းမက်တာပီလန်လန်လန်ကနဒယ်ဘလေလူမျိုးတွေကိုအစုလိုက်ပြုံလဲတပ်ဖြတ်မှုတွေနဲ့ဆက်နွယ်နေသူတူလည်းဖြစ်ပါတယ်။ဇင်ဘာဝေနိုင်ငံပရက်ရှာကိုလိုနီလက်အောက်ကလွတ်လပ်ရေးရဖို့ကြိုးပမ်းမှုတွေမှာမူဂါဘီနဲ့အတူတိုက်ပွဲဝင်ခဲ့ကြသူတွေပါဝင်ဖွဲ့စည်းထားပြီးဩဇာရှင်ဝါကြီးမားတဲ့စစ်ပြန်စစ်မှုထမ်းအောင်အသင်းရဲ့အကြီးအကဲခရစ်မတ်ဆာဖန်ကွာကတော့ပြန်ချာရေးဝန်ကြီးဖြစ်လာပါတယ်။ကျန်ဆိုးရဖွဲ့ဝင်အများပြားကလည်းသမ္မတဟောင်းမူဂါဘီလက်ထက်ကလူအောင်းတွေဖြစ်နေကြပါတယ်။